جماعه سومو ماشين covid gala အတွင်းခြားနာလူနာတွေအတွက်အဓိကဖွင့်လှစ်ပေးထားတဲ့ community fever clinics တွေမှာ USAID အပါအဝင်နိုင်ငံတကာနဲ့ပြည်တွင်းအလှူရှင်တွေရဲ့လှူဒါန်းမှုတွေနဲ့စေတနာဝင်တဲ့ဆရာဝန်တွေက TB ဆီးချိုသွေးတိုးနှလုံးရောဂါတွေကိုပါအခမဲ့စစ်ဆေးကုသပေးနေတဲ့အကြောင်းတင်ပြပေးကြပါမယ်မြန်မာနိုင်ငံတွင်းမှာကမ္ဘာ့ကယောဂါ COVID-19 စတင်ကူးစက်မှုဖြစ်ပွားချိန်ကနေစလို့ရန်ကုန်မြို့ရင်းနဲ့စင်ကြယ်ဘုံမြို့နယ်တွေကကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်တဲ့နေရာတွေမှာအဓိကဖြားနာလူနာတွေကိုဦးစားပေးပြီးတော့အထူးကုဆရာဝန်ကြီးတွေဆရာဝန်ဆရာမတွေကစေတနာဝန်ထမ်းအဖြစ်နဲ့ Fever Clinic တွေမှာဆေးကုသမှုပေးနေတာပါအခုဆိုရင်တော့အဲ့ဒီအခမဲ့ဖြားနာဆေးကန်းတွေမှာပဲ TB ယောဂါဆစ်ဆေးတဲ့ဆက်တွေနဲ့ဆစ်ဆေးပေးနေတယ်လို့စီးချိုနှလုံးနဲ့သွေးတိုးယောဂါတွေကိုပါတဘာတဲ့အခမဲ့ကုသပေးနေပါတယ်လို့ Community Fever Clinic Network ကဲတော်ဝင်ငယ်ဆရာဝန်ဒေါက်တာကျော်မင်းထွန်းကရှင်းပြပါတယ
်ကိုဗစ်ကာလမှာမလို့မိုဘိုင်း TV တင်းနေရဒီမရိုက်ဖြစ်ဘူးလူစုလူဝေးဖြစ်ပါဆုံးလို့လေကျွန်တော်ဒီ community viewer clinic နဲ့ဒီ link ကတော့အခွဲပေါ့နော်အခွဲ၅ဘွယ်လေးတမန်ရိုက်ဖို့လာကဲနေတယ်ပေါ့နော်ဒီကဒီဌာနလူနာကနေတစ်ဆင့်ကျွန်တော်ကဒီချာအဆုပ်ရောကတွဲနေမှာဆိုရဲဒီရွယ်ချက်ပေါ့နော်ဒီက TV လူနာလည်းကျွန်တော်ရှာဖွေခြင်းလို့လေအားလုံး data ရရိုက်တာက400လောက်တော့ရှိပြီအားလုံးလေယူတယ်အားလုံးရိုက်ပါလေအဲ့မှာရောက်50လောက်တော့ဆက်တယ်TV positive ပေါ့နော်ဆိုတော့အခုကျွန်တော်အဲ့တော့ရှောက်တော့ဆက်ရိုက်မယ် TV clinic ပေါ်လည်းရှိအောင်မယ်အဲ့မှာဆိုရင်လူနာဖုံပေါ့နော်သွေးတိုးလဲလာတယ်ဆီးကျိုးလဲလာတယ်နှလုံးလဲလာတယ်သွေးတိုးတွေဆီးကျိုးတွေနှလုံးနဲ့အကုန်ကုလို့ရအောင်လဲ supporting တွေပေးတာရှိတယ်ဒီ fan တွေဘက်ကတူထားတယ်ဒိုနာတွေဘက်ကဆက်ဆက်နေတာရှိတယ်အဲ့ဒါကတော့ပြန်ဝင်ဖြည့်တယ်ပေါ့နော်ဟုတ်တော့ဒီကဒီ fever တစ်ခုပဲကုလာဆိုပြီးကြောက်ပြီးတော့မလာဘဲနဲ့ဖြစ်မှာဆိုတော့လေနောက်အခုဆိုရင်တော့ TV ယောဂရှာဖွေလေးတယ်ဆိုပြီးတော့တော့တော်တော်များများသဘောကျတယ်
အခြေခံလူတိုင်းစားပေါင်းစုံနေထိုင်ပြီးကျန်းမာရေးဆောင်ရှောက်မှုအထူးလိုအပ်တဲ့စင်ကြေဘုံရက်ွက်တွေနဲ့အထူးသဖြင့်လှိုင်းသားရရွှေပြည်သားနဲ့မြို့သစ်တွေမှာဖြားနာကုအခမဲ့ဆေးကန်းတွေမှာလူနာတွေကိုကြိရှုကုသပေးနေတဲ့အခြေအနေကိုတော့လှိုင်းသားရမြို့နယ်မြို့နယ်ခန်းမမှာဖွင့်လှစ်ထားတဲ့ Fever Clinic ဆေးကန်းရဲ့တာဝန်ခံဆရာဝန်ဒေါက်တာနေမင်းထွတ်ကရှင်းပြပါတယ
်။လှိုင်းသားရဆိုရင်ကျွန်တော်တို့လေးလပိုင်းကျွန်တော်တို့၁၇ရက်နေတွေဖွင့်ခဲ့တာပေါ့နော်။အခုဆိုရင်ကျွန်တော်တို့လူနာပေါင်း1500လောက်ကိုကျွန်တော်တို့ကြီးခဲ့ပါတယ်။အခုကတော့ covid positive တွေ့တဲ့လူနာတွေကလည်းတဖြည်းဖြည်းနည်းလာတယ်ပေါ့နော်အဒီရှင်ဒီမှာတော့တောင်းကြည့်တဲ့အနေထားအနေနဲ့ပေါ့နော်အဲကျွန်တော်ဒီ fever clinic ကဆရာဝန်တွေကအဲ့ဒီအနေထားနဲ့နေပါတယ်အဲ့ဒီအနေထားနဲ့နေရင်လည်းကျွန်တော်တို့ဒီလူတွေမှာနှလုံးသွေးကြိုးစီးကြိုးပေါ့နော်ဒီဝေဒနာတွေခံစားနေတဲ့ဒီလည်းရှိတယ်တိုင်းတရာလူနေရာမျိုးမှာဆိုရင်တောင်တကုံလူနေရာမျိုးမှာဆိုဘာတွေ့ရလဲဆိုတော့ဒီအခမဲ့ bronchitis ဆေးကန်းနေရာလည်း covid ဖြစ်တဲ့အတွက်ကြောင့်မလို့ဒီဆေးကန်းနေရာဖိတ်ရှားရတယ်ဆိုတော့ဒီဆေးကန်းမျိုးမိကိုနေတဲ့နှလုံးပေးလို့စီးကျိုးယောဂသမားတွေကိုကျွန်တော်တို့ fever clinic တွေကကျွန်တော်တို့ကဒီလူနာတွေကိုပါနောက်ပိုင်းကြည့်ပေးပါတယ်မြန်မာနိုင်ငံဆရာဝန်တွေနဲ့ကျွန်တော်တို့သူရဲ့ဥဆောင်မှုနဲ့ကျွန်တော်တို့အမျိုးသား TV တိုက်ချက်ရေးနဲ့ပူးပေါင်းပြီးတော့ဒါသမားလူတွေအကုန်လုံးမှာ TV တန်တရားရှိတယ်ဆိုရင်ကျွန်တော်တို့ကဆရာဝန်ရဲ့ဆုံးဖြတ်ချက်နဲ့တက်မှန်ရိုက်တယ်ဒါပေမဲ့ဒီအလုပ်ငန်းတွေလုပ်နေပြီမဲ့လည်းမူလရည်ရွယ်ချက်ဖြစ်တဲ့ COVID-19 ကိုကျွန်တော်တို့ကအလွတ်မခံဘူး
အခုကမ္ဘာ့ကယောဂါ COVID-19 coronavirus ပိုးကကူးစက်ပြန့်နှံ့ဆဲဖြစ်နေတာမို့လို့ပြည်သူလူထုအနေနဲ့လူထုထက်တဲ့နေရာတွေကိုရှောင်ရှားကြဖို့မဖြစ်မနေသွားရမယ်ဆိုရင်လည်း mask နှကောင်းစီးမျက်နှာကားတွေတပ်ဆင်ကြဖို့လက်ကိုမကျခဏဆေးကြောကြဖို့စေတနာဝင်တဲ့ဆရာဝန်တွေကအထူးသတိပေးပါတယ
်။ဘယ်လိုဆိုတော့ဒီနိုင်ငံတကာကတော့အခုဒီတော့ဖြစ်နေဆဲပဲကူးစက်မှုကလည်းမကျသေးဘူးမလိုအပ်ပါနဲ့ပြန်မသွားနိုင်ဘူးတော်တော်ကျင်တာပေါ့နော်။ဒီဒီဝန်ကြီးဌာနတက်မိုက်ဝန်ကြီးဌာနဆက်ပိုင်ထားတဲ့ဒီနိုင်ငံချက်တွေအတိုင်းပဲဆက်လက်ပြီးဒီထိုင်နေပေါ့နော
်။ဒါကတော့ဒေါက်တာကျော်မင်းထွန်းပါကမ္ဘာ့ကယောဂါ COVID-19 ဖြစ်ပွားတဲ့အချိန်မှာမြန်မာနိုင်ငံမှာဖြစ်များတဲ့ TB ယောဂါဖြစ်ပွားမှုလျှော့ချနိုင်ရေးလူထုအတွက်အခမဲ့ဆေးကုသဝန်ဆောင်မှုပေးနေတဲ့ဒီ Fever Clinic တွေနဲ့အတူ Mobile TV အဖွဲ့တွေပူးပေါင်းဆောင်ရွက်နေပါကြောင်းတော့မြန်မာနိုင်ငံရဲ့ကျန်းမာရေးဆောင်ရှောက်မှုလိုအပ်ချက်တွေအတွက် USAID American ဖွံ့ဖြိုးရေး Agency ကလည်းကူညီထောက်ပံ့ပေးနေပါတယ်လို့ရန်ကုန်ခြေဆိုင်မြန်မာနိုင်ငံဆိုင်ရာ American သံရုံးကလည်းဒီသတင်းပတ်အတွင်းမှာပဲသတင်းထုတ်ပြန်ထားပါတယ်ရှင်